နိုင်ဂျီးရီးယားနိုင်ငံမှာဒီသတင်းမဲ့အစောပိုင်းကစာတင်ကြောင်းတွေကိုဝင်ရောက်တိုက်ခတ်ပြီးဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ကဖမ်းဆီးသွားတယ်လို့ဆိုတဲ့ကြောင်းသူတွေကတချို့ကိုပြန်လည်ကယ်တင်နိုင်ငံကြောင်းအာဏာပိုင်တွေကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဘက်ယူဘေးပြည်နယ်ဒပ်ချီမြို့ကအစိုးရပိုင်အမျိုးသမီးသိပ္ပံပညာတက်တန်းကြောင်းကိုလက်နက်ကင်တနတ်သမားတွေစီးနင်းတိုက်ခတ်ပြီးနှစ်ရက်ကြာမှာပဲပျောက်ဆုံးနေတဲ့ကြောင်းသူတချို့ကိုယူဘေးနဲ့ဘွန်နိုပြည်နယ်နယ်စပ်နီမနေ့တုန်းကရှာဖွေတွေ့ရှိခဲ့တာပါ။အင်္ဂါနေ့တုန်းကကြောင်းတက်တဲ့ကြောင်းသားစင်ကောက်ဦးကြီးမှာပဲကြောင်းသူ90တိောက်ပျောက်ဆုံးနေတာသိခဲ့ရကြောင်းလဲနိစ္စသူတွေကပြောဆိုထားပါတယ်။